ပြစ်ခတ်ရစဲသဘောတူညီချက်မှာလက်ဘရွန်ရှိဟက်စလိုအဖွဲ့ပေါ်အစ္စရေးကလွတ်လပ်စွာတိုက်ခိုက်ခွင့်ပါမယ်လို့အစ္စရေးကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့လက်ဘရွန်ရဲ့အချုပ်အခြာအာဏာကိုထိပါတဲ့ဘယ်အပြစ်ရသဘောတူညီချက်ကိုမဆိုလက်မခံနိုင်ဘူးလို့ဟက်စဘိုလာအကြီးအကဲကတော့ဗိုလ်တူနေမှာပဲပြောလိုက်ပါတယ်။ဟက်စဘိုလာရဲ့အနေကနေအစ္စရေးနိုင်ငံသားတွေကိုကာကွယ်ပိုင်ခွင့်အရေးယူဆောင်ရွက်ပိုင်ခွင့်အစ္စရေးစစ်တပ်မှာရှိတယ်လို့အစ္စရေးကာကွယ်ဝန်ကြီးအစ္စရေးကတ်စ်ကဆိုပါတယ်။တကယ်လို့သဘောတူတာကိုချိုးပေါက်လာခဲ့ရင်လွတ်လပ်စွာအရေးယူဆောင်ရွက်ပိုင်ခွင့်သဘောတူညီချက်ထက်မှာပါရှိရပါမယ်လို့အစ္စရေးနိုင်ငံရဲ့ဝန်ကြီးဂီဒီယွန်ဆာကဂျေရုဆလမ်မှာသံတမန်တွေကိုပြောကြားပါတယ်။လက်ဘရွန်အချုပ်အခြာအာဏာကိုထိမ့်သိမ့်ပြီးအစ္စရေးကဝန်ကြီးသလိုဝင်လာတာအဆုံးသတ်ရမယ်လို့ကြိုတင်အသံတွင်းထားတဲ့မိန့်ခွန်းမှာဟက်စဘိုလာခေါင်းဆောင်ကာဆမ်ကဗိုလ်တူနေကပြောပါတယ်။အစ္စရေးနဲ့လက်ဘရွန်ကြားသဘောတူညီချက်ရရှိအောင်ကြိုးစားနေတဲ့အမေရိကန်သံတမန်အမော့စ်ဟော့စတိုင်းကနေရကြသူခီးစဉ်ကိုဗိုလ်တူနေကလက်ဆက်တတ်လိုက်ပါတယ်။တကယ်ခွင့်နှမ်းရှိနေပါတယ်လို့အင်္ဂါနေ့တုန်းကတော့သူကပြောပါတယ်။